တလောအမျိုးသမီးစွမ်းရည်နဲ့ပါဝင်တဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ပြီးပါဥ္စရန်တွေထုတ်ဝေတာတွေ့ရပါတယ်။မြန်မာပြည်ဆိုင်ရာမှာတော့ကုလသမဂ္ဂ UNDP ညီညာရေးစုကိုဒေါက်တာစင်ပီယာမောင်ရရှိသွားတာထင်ရှားပါတယ်။ညီညာရေးလှုပ်ရှားမှုမှာအမျိုးသမီးတွေတက်ကြွစွာပါဝင်လာအောင်ရည်ရွယ်တဲ့စုဖြစ်ပါတယ်။2018အတွက်စုပေးဖို့ရွေးချယ်ထားတဲ့56ဦးရှိပါတယ်။အဲ့ဒီထဲက10ဦးကိုညီညာရေးစုပေးဖို့မဲဆန္ဒနဲ့ဆုံးဖြတ်ပါစေ။ Indonesia, Afghanistan, Nepal, Pakistan, Philippines နဲ့ Sri Lanka နိုင်ငံတွေကလည်းစုရကြပါစေ။ဒါရင်သာလက်နက်ကင်တပ်ဖွဲ့စစ်ဘွဲကအမျိုးသမီး40ရဲ့အလုယုံဆွေးနွေးပွဲ September 1ကရန်ကုန်မှာပထမဆုံးအကြိမ်ကျင်းပပါစေ။ညီညာရေးရအောင်ကြိုးပမ်းရမှာအမျိုးသမီးပါဝင်မှုနဲ့ခေါင်းဆောင်မှုမြင့်မားလာဖို့အတွက်ရည်ရွယ်ကြောင်းသိရပါစေ။အစဉ်အလာအရတက်ကြွမှုနေတဲ့အမျိုးသမီးတွေဒီအထက်တန်းပြီးအလုတ်ပိုလုံနိုင်အောင်အလုတ်ရုံဆွေးနွေးပွဲလုပ်ရတာလို့ဆိုပါတယ်။ပြည်အောင်စုလွတ်တော်မှာအမျိုးသမီး၁၀ရာခိုင်နှုန်းမှာရှိပြီး27ရာစုပင်လုံးကြီးသားကတက်ရောက်သူတွေထဲမှာအမျိုးသမီးက20ရာခိုင်နှုန်းမှာရှိပါတယ်
။မြန်မာပြည်မှာအမျိုးသားအမျိုးသမီးခွဲခြားမှုနဲ့ပတ်သက်ပြီးအသေးအချာသုတေသနပြုသင့်တယ်လို့ပေါ်မီနိုလက်တီဆိုသူက2019ခုနှစ်မှာစာတမ်းတစ်စောင်ရေးသားပါတယ်။မြန်မာလူဦးရေရဲ့52ရာခိုင်နှုန်းဟာအမျိုးသမီးဦးရေဖြစ်ပေမဲ့သူတို့ပါဝင်တဲ့အခန်းကဏ္ဍဟာအလွန်နှင်းနေတာမို့မီနိုလတီကပိုပြီးစိတ်ဝင်စားတာလည်းဖြစ်နိုင်ပါတယ်။ပြည်ထောင်စုအဆင့်အမျိုးသမီးဝန်ကြီးဆိုလို့ဒေါ်ဆန်းစုကြည်တဦးဒီသာရှိပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်14ဦးမှာအမျိုးသမီး2ဦးသာရှိပြီးဝန်ကြီးအဆင့်မှာ4ဦးသာရှိပါတယ်။အမျိုးသမီးကိုယ်စားလှယ်အနည်းဆုံးကထိုင်းနိုင်ငံဖြစ်ပြီးမြန်မာနိုင်ငံကဒုတိယအနည်းဆုံးဖြစ်ပါတယ်။အစိုးရအမှုတန်းတဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပေမဲ့ဒုအထွေထွေညွှန်ကြားရေးမှုနဲ့အထွေထွေညွှန်ကြားရေးမှုအဆင့်မှာတော့အမျိုးသမီးမရှိကြပါဘူး။ဒါကြောင့်အပြည်ပြည်ဆိုင်ရာအယက်သားအဖွဲ့တွေကအမျိုးသမီးတင်တန်းပေးကြပါတယ
်။မြမကြီးမှာဒေါက်ဆန်းစုကြည်ရဲ့ခစ်လူဖြစ်နေလို့စွန့်ရည်ရှိတဲ့အခြားအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမတင်မရှားဖြစ်နေပါသေး။ဒါကြောင့်ရန်ကုန်အခြေစိုက်အလွတ်သတင်းဆောင်ယက်ဖရီရစ်ဘီကThe other ladies of Myanmar ဆိုတဲ့စာအုပ်ကိုမနစ်ကစင်ကာပူကထုတ်ဝေလိုက်ပါတယ်။ကျန်းတန်းကက်တာနဲ့ဘဝကိုရဲရဲရင်ရင်ဆိုင်ပြီးယုံကြည်ချက်အတွက်ယုံကံလှူရှားတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်။ချင်းအမျိုးသမီးချယ်ရီဇာဟောက်ကစပြီးလေသူမမမရွှေနဲ့ဆရာလေးဒေါ်ကေတုမာလာတို့အပါအဝင်အမျိုးသမီး12ဦးရဲ့ဘဝဇက်စုံကိုတင်ပြထားပါတယ်။သူတို့လုံးစိတ်ဓာတ်ခိမ်းမာပြီးစွန့်ရည်ရှိတဲ့အမျိုးသမီးတွေအများကြီးလိုအပ်တယ်လို့ဆိုပါတယ်
။မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်မှာအမျိုးသားကလွှမ်းမိုးနေတဲ့အတွက်ဥပဒေပြုပြီးအမျိုးသမီးကိုအကူအညီပေးတင်ကြောင်းရေးသားထားတဲ့ဆောင်းပါးကိုနိုဝင်ဘာ၈ရက်နေ့ထုတ် Frontier စာဆောင်မှာဖော်ပြပါတယ်။ရေးသူကဥပဒေသူတွေသည်အလီစင်ချမ်းဖြစ်ပါတယ်။သူတင်ပြပုံကလည်းရှင်းပါတယ်။အမျိုးသမီးနဲ့အမျိုးသားဟာလိုအပ်ချက်ချင်းမတူကြပါဘူး။ဒါကြောင့်အစိုးရအသုံးစရိတ်ဘတ်ဂျက်ရေးတဲ့အခါမှာအမျိုးသမီးလိုအပ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ်။ဥပမာအမျိုးသမီးအမှုတန်းကိုဝန်ရလာပြီးကလေးမွေးတဲ့ကာလမှာလစာပေးနိုင်ဖို့အတွက်အစိုးရမှာအသုံးစရိတ်အလုံးလောက်ရှိဖို့လိုအပ်ပါတယ်။ဒီလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ရင်အမျိုးသမီးအမှုတန်းဟာအလုပ်ဆက်လုပ်ဖို့အခက်အခဲရှိပါတယ်။ဒါကြောင့်အမျိုးသမီးလိုအပ်ချက်နဲ့တင့်တော်တဲ့ဘတ်ဂျက်ကိုပြဋ္ဌာန်းဖို့တိုက်တွန်းထားပါတယ်။
အမျိုးသမီးတွေစီးပွားရေးလောကမှာပါဝင်လာမှတိုးတက်ဖွံ့ဖြိုးနိုင်နေဆိုတာကိုအများကလက်ခံထားကြပါလေ။စီးပွားရေးနဲ့ဘန်ဒာရေးမှာအမျိုးသမီးပါဝင်လာမှဖွံ့ဖြိုးတိုးတက်လာတာကိုကမ္ဘာပေါ်နဲ့အခြားဘန်ဒာရေးအဖွဲ့အစည်းအစဉ်ခံစားပြီးမှမကြာခဏတွေ့နိုင်ပါလေ။လွန်ခဲ့တဲ့အောက်တိုဘာလကတော့သူတေတီ9ဦးရေးသားတဲ့ Women and the Law စာအုပ်ကို Council of Foreign Relations အဖွဲ့ကထုတ်ဝေလိုက်ပါလေ။နိုင်ငံပေါင်း189နိုင်ငံအနက်90ရာခိုင်နှုန်းမှာအမျိုးသမီးစီးပွားရေးမလုပ်နိုင်အောင်ဟန်တားတဲ့ဥပဒေတစ်ခုလောက်တော့အနည်းဆုံးရှိနေသေးတယ်လို့ဆိုပါတယ်။အလုပ်ထဲမှာစော်ကားခံရတာကိုကာကွယ်ပေးမယ့်ဥပဒေမရှိတဲ့နိုင်ငံက59နိုင်ငံရှိပါတယ်။မိမအလုပ်လုပ်တာကိုယောက်ျားကဥပဒေအရတားမြစ်ပိုင်ခွင့်18နိုင်ငံမှာရှိပါတယ်။အမျိုးသမီးတွေစီးပွားရေးလုပ်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေတွေကလည်းအများကြီးရှိပါတယ်။အလုံမှာခွဲခြားခံရနေစေဖြစ်ပါလေအမျိုးသမီးလုံနိုင်တဲ့အလုံဆိုပြီးတတ်မှတ်ထားတဲ့နိုင်ငံတရားကျော်ရှိပါလေ189နိုင်ငံမှာ40ရာခိုင်နှုန်းကသာအမျိုးသားအမျိုးသမီး လစာတူညီရကြပါတယ်။အလုတ်ခွဲခြားဆက်ဆံမှုမရှိရင်ကမ္ဘာစီးပွားရေးမှာဒေါ်လာသန်းပေါင်း 12,000 တိုးပွားလာပြီရှိပါတယ်ခင်ဗျာ။